လောက်ခံစစ်ပွဲကြောင့်ထွက်ပြေးလာကြတဲ့ဒုက္ခသည်တွေကိုအစိုးရနဲ့ပုဂ္ဂလိကပြည်ထောင်စုအဖွဲ့အစည်းတွေပေါင်းပြီးအကူအညီပေးနေပြီးပြန်လည်တည်ငြိမ်လာတဲ့အခါမှာသူတို့ဆန္ဒနဲ့နေရာကိုပြန်ပို့မယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။အခုလိုလက်နက်ကင်ပဋိပက္ခတွေမြို့ပေါ်ထိရောက်လာတဲ့အတွက်ဒေသခံအရသာပြည်သူတွေကိုပဲထိခိုက်မှုရှိစေတယ်လို့လည်းအစိုးရဘက်ကပြောပါတယ်။အပြည့်အစုံကိုတော့စုံစမ်းမင်းမြန်းထားတဲ့မအီတန်စင်ကတင်ပြပေးပါလိမ့်မယ်ရှင်
။လောက်ကင်စစ်ပွဲကြောင့်လောက်ကင်ဒေသခံတွေအပြင်လောက်ကင်ဒေသမှာတွားရောက်အလုံးလုံးနေကြသူတွေဟာလည်းမတည်ငြိမ်မှုတွေကြောင့်ရှမ်းပြည်နယ်အတွင်းနှိစက်ရမျိုးတွေကိုထွက်ပြေးတိမ်းရှောင်လာကြရပါတယ်။ဒီဒုက္ခသည်တွေကိုတော့မြန်မာအစိုးရရဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရချထားရေးဌာနနဲ့တခြားပုဂ္ဂလိကပရဟိတအဖွဲ့တွေကအကူအညီပေးနေပါတယ်။လက်ရှိအကူအညီပေးနေတဲ့အခြေအနေတွေနဲ့ပတ်သက်လို့လူကေပြန်ဌာနအမြဲတမ်းအတွင်းဝန်ဦးစိုးအောင်က VOA ကိုအခုလိုပြောပြပါဗျာ။လောက်ကင
်မှာတော့အလုံးလုံးကင်နေတဲ့အဖွဲ့ကြီးရှိတယ်လေ။ကျွန်တော်တို့အောက်ပြောက်ရွာတချို့ကဟိုတချို့ဆိုတာကလူကြီးတစ်ထောင်ကျော်လောက်ကပေါ့ကျွန်တော်တို့လာချို့ရောက်လာတာပေါ့မန်စုဘုံကျောင်းပါလေကျွန်တော်တို့တွေရဲ့လူငယ်ပြန်အဖွဲ့တွေရဲ့နောက်ကျန်တဲ့ပရိဒတ်တွေဒီသားကအဖွဲ့တွေနဲ့ကျွန်တော်တို့ချက်ပြုတ်ကျွေးမွေးအဲ့မှာစောင့်ရှောက်ထားတာပေါ့
ဟုတ်ကဲ့ပါရှင်
ကျွန်တော်တို့စာရေးကားတွေပဲပေးတာတို့ငါးပစ်တာတွေပေးတာတို့စသည်ဖြင့်အဲ့ဒါပေပြီးတချို့လူတစ်ထောင်ကျော်လောက်ကတော့သူတို့မန်လီဘက်ကိုပြန်ဆင်းသွားကြပြီပေါ့အဲ့တော့လာချူမာတော့300လောက်တော့ကျန်သေးတာပေါ့
ပြိပခါတွေငိမ့်သွားတဲ့အခါနေရဲရင်းကိုပြန်နိုင်ရင်အတွက်ဆောင်ရွက်ပေးဖို့ရှိတဲ့အစီအစဉ်တွေကိုလည်းသူကဆက်ပြောပြပါတယ
်ဟိုသူရဲ့ဆွေမျိုးသားချင်းတွေဒီမှာနေတယ်တချို့ဒီကဆလာဟူအောက်ပြူပြန်နေတယ်ဆိုလို့ရှိရင်အောက်ပြူကျွန်တော်တို့ပြန်သွားတယ်အားလုံးငိမ့်ချမ်းသားငိမ့်ချမ်းသွားပြီးအေးချမ်းသွားပြီးဆိုလို့ရှိရင်တော့ကျွန်တော်တို့ကလောက်ကိုင်းကိုပြန်ပြီးတော့မှပို့ပေးတာပေါ့ပို့ရတာလည်းကျွန်တော်တို့ကနေပြီးတော့မှဦးဆောင်ပို့ပေးတယ်လို့ဟိုမှာနေတဲ့ခိုင်တဲ့ခါမှာလည်းစားရည်ရိတ်ခါနေစရာတဲရအစပေါ့ဒီလုက္ခဏူမှာလည်းလုက္ခဏကောင်းတဲ့ခါကျတော့ပြီးခဲ့တဲ့ခေါက်လည်းကျွန်တော်တို့သူပြန်လာကြတာပဲပြန်လာတာဖြစ်တဲ့အတွက်အဲ့ပြန်လာတဲ့ခါကျလို့ရှိရင်လည်းဟိုဘက်ကပို့တာတို့နောက်ဟိုဘက်ကလိုအပ်တဲ့ဒီကထောက်ပံ့တာလို့ဒါကြီးကျွန်တော်တို့ဆက်လုပ်ပေးပါမယ
်။လောက်ကင်ဒေတာတစ်ခုတည်းမှသာမကပြိပခါတွေရှိနေတဲ့တခြားရှမ်းကချင်တိုင်းဒေတာတွေမှာလက်တလုံးအထောက်ပံ့တွေပေးနေတာတွေသာမကသူတို့စခန်းမှာနေပြီးတော့နေရရင်းကိုပြန်တဲ့အခါမှာအဆင်ပြေအောင်ဖွံ့ဖြိုးရေးတင်နှန်းတွေကိုလည်းတင် जा ပေးတဲ့အစီအစဉ်တွေအကြောင်းကိုပြန်လည်နေရချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပြပါတယ်
။ထောက်ပံ့ EDC ပေးတာနဲ့အတူတူကျွန်တော်တို့ကတော့အခုက development ကိုဦးတည်သွားတာပေါ့ဒီမှာကက်မင်းမှနေဆုံးမှာစံမဝန်ကြောင်းတက်အောင်လို့ပါတော့ဒါကြီးကျွန်တော်တို့လုပ်နေတယ်ကိုလိုက်ပြီးတော့လေကျန်နေမှာကချင်မှာရခိုင်မှာအသံမဝန်ကြောင်းပညာကြီးအဓိကပေါ့နော်သူတို့ဒီမှာနေနေမျိုးသမီးကြီးမျိုးသားအသံမဝန်ကြောင်းပညာကြီးရသွားမယ်သူတို့ကတောက်ချက်ဒီမှာနေမှာမဟုတ်ပြန်ရမှာလေပြန်မျိုးရှိတာပေါ့ပြန်လာတော့ကိုယ့်အိမ်ကိုပြန်လာမို့ကိုယ့်အိမ်ကိုပြန်လို့မရရင်ကျန်တို့နေရာပြန်ကြီးတဲ့ကောင်းတဲ့နေရာဆန်ထားတဲ့နေရာကိုသူတို့ကသွားရမှာပေါ့နော်ရရရှိကြတော့လည်းမဖြစ်နိုင်ဘူးဆိုတော့အဲအကြောင်းကျွန်တော်ကဒီမှာနေတော့အချိန်ကုန်မသွားအောင်ဆိုပြီးတော့ပြန်အများဖြစ်တော့အသံမဝန်ကြောင်းကြီးပညာကြီးသင်နေကျွန်တော်ကသင်ပေးဖို့လုပ်တယ်နောက်ပြီးတော့သူတို့စိတ်ပါတယ်လို့ပေါ့နော်တချို့ကလည်းအာငိမ့်ပြီးရစိတ်ကြုတ်ပြင်းနေတယ်ပြောတယ်မျိုးသားရကာမောင်းပြင်းနေတယ်ပြောစသဖြင့်ပေါ့အဲ့လိုမျိုးလေးတွေကျွန်တော်မေးပြီးတော့လုပ်လို့ရှိတယ
်လောက်ကင်ဒေတာမှာတက်မတော်တက်ဖွဲ့တွေကလက်ရှိမှာလုံခြုံရေးတည်ငြိမ်ရေးအတွက်ဆက်လက်ဆောင်ရွက်နေပါတယ်လက်ရှိမှာတော့စေပေးဆောင်စခန်းစုစုပေါင်း17နေရာရှိပါတယ်လာရှုမှာ1နေရာတီဘောမှာ1နေရာနံပါတူမှာ6နေရာမူဆဲမှာ2နေရာကုတ်ခိုင်မှာ1နေရာရှိပြီးတော့ဒီညနေအထိစီးရင်ရအိမ်အောင်စုပေါင်း593စုလူပေါင်း2300ကျော်ထွက်ပြေးတိမ်းရှောင်လာကြပါတယ်ဒီလိုပြိပခါတွေဖြစ်တဲ့အခါမှာတကယ်စေပေးတန်တက်ခတ်ခံတွေကိုခံစားရတာကတော့ပြည်သူတွေဖြစ်တဲ့အတွက်အများဆုံးငြိမ်းချမ်းရေးရစေချင်တဲ့အကြောင်းကိုနိုင်ငံတော်သမ္မတရုံးပြောခွင့်ရဦးစော်ထေကပြောပြပါတယ်
ဒီမှာဖြစ်တဲ့အခါမှာအတောင်ပြတ်ချက်တွေအများကြီးပြောကြတယ်ပေါ့တကယ်မျိုးပေါ်ဒီမှာဝင်ရောက်တက်ခိုက်တန်းတဲ့အခါမှာတကယ်ဒီစစ်ဘေးတန်းတိုက်ပွဲတန်းဆန်စားရတာတော့ဌာနေဒီမျိုးလည်းဆိုရင်ဌာနေဆိုတာအဲ့မှာအဲ့ဒီကမှာရှိတဲ့ကုက္ကံတွေရှိတယ်ကုက္ကံတွေဒီကဒီကအဲ့လိုမျိုးဒုက္ခရောက်ကြဖြစ်တယ်အဲ့ဒါပြင်အဲ့ဒီကမှာရောက်ရှိနေတဲ့ကျန်တဲ့တိုင်းသားကျွန်တော်နိုင်ငံလူနိုင်ငံသားတွေဒုက္ခရောက်ကြရတယ်ပေါ့အဲ့တော့ကျွန်တော်တို့ဟိုဘက်မှာတချို့တော့အဖွဲ့တွေပြောနေတဲ့စကားတွေရှိပါတယ်။ဟိုတော့လည်းမှာစစ်စင်ရေးတာဝန်ဆောင်ရနေတဲ့အတွက်ဒီမျိုးပေါ်လာတိုက်တယ်ဆိုတော့အကြောင်းပြချက်ဒါကကျွန်တော်တို့ကြွမနိုင်ဒီဝီနဲ့ရှုဆိုတဲ့သဘောမျိုး
လောက်ကင်စစ်ပွဲကြောင့်ဒေသခံတွေနဲ့အလုံသမားတွေဟာမြန်မာနိုင်ငံပြည်တွင်းကိုဝင်ရောက်ထွက်ပြေးတိမ်းရှောင်သူတွေရှိသလိုတရုတ်နိုင်ငံတဲကိုဝင်ရောက်ခုံလုံသူတွေရှိတယ်လို့လည်းသိရပါတယ်လောက်ကမျိုးပေါ်မှာတော့တိုက်ပွဲတွေမရှိတော့ဘဲအစိုးရလုံခြုံရေးတပ်ဖွဲ့တွေကမြို့ကိုထိန်းချုပ်ထားတာမို့ပုံမှန်နှိပါအခြေအနေပြောင်းရောက်နေပြီလို့ဆိုရမှာပါကိုကလက်နက်ကင်တပ်ဖွဲ့တွေကိုမြန်မာစစ်တပ်ကအနီးနားတစ်ဝိုက်လိုက်လံရှင်းလင်းနေတာကြောင့်လောက်ကင်မြို့နီးတရုတ်နယ်စပ်တစ်ဝိုက်မှာတော့ဒီကနေ့ဒီတိုက်ပွဲတွေဆက်ဖြစ်နေပါသေးရဲ့ရှင်